ထိုင်းမြန်မာနယ်စပ်တစ်လျှောက်စီးဆင်းနေတဲ့မဲဆိုင်ချောင်းရေရှမ်းပြီးတချီလိမျိုးတဲ့ရေဝင်လာတာကြောင့်ရက်ကွက်9ခုလောက်မနစ်အောက်တိုဘာ2ရက်နေ့တည်းကရေလွှမ်းနေတယ်လို့မြို့ကန်တယောက်ကပြောပါတယ်။ယာဂီမုန်တိုင်းတန်ကြောင်ပထမရေကြီးတဲ့တန်ခံထားရလို့တန်ရှင်းရင်းနဲ့ပြန်လဲထီထောင်ပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်နေချိန်မှာနောက်တစ်ချိန်ထပ်ပြီးအခုလိုရေကြီးခဲ့ရတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ။
စက်တင်ဘာလကယာဂီမုန်တိုင်းခရက်ကြောင့်စံချိန်တင်ရေကြီးခဲ့တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်မြို့မှာမနေ့ကမဲဆိုင်ချောင်းရေထပ်တက်လာတာကြောင့်မြေနေပိုင်းရပ်ကွက်တွေထဲရေဝင်နှိမ့်မြုပ်နေတယ်လို့မြို့ကန်တူကပြည်သူကိုပြောပါတယ်မြေနေပိုင်းရပ်ကွက်ကိုကူလောက်ရေကြီးရေရှမ်းနေပြီးတော့တချို့နေရာမှာခါလောက်ရေဝင်ရောက်လာတယ်လို့အခုလိုပြောပြပါတယ
်မြို့တွင်ဆိုလို့ရှိရင်မဲခေါင်ဆန်ဆိုင်မကောက်ခန်းပြီးမေဖလာဝါခွင်းတာလော့ပုံးထုံမြို့မှာဆိုရင်လွယ်တော်ခန်းမိုင်းဖုံမဲဟုတ်မဲရန်အခုကတောင်ကြီးကြီးလည်းများလို့ဘာမင်းညာလည်းတညာလုံးမိုးရွာဆိုလေးကတောင်ကြီးကြီးများလို့အဓိကတက်လာပါဘောအခုဒီတစ်ခေါက်ကကြတော့လေတနေရာနဲ့တနေရာမတူဘောတချို့ရက်ွက်တွေလည်းခါလောက်ထိဝင်တဲ့အနေမှာရက်ွက်တွေတော့ဒီစရကတည်းလည်းပေါင်လို့ဒူလာဝါလိုမျိုး
မြေချောင်းအနီးဖြစ်တဲ့ Mayflower Queen Talon နဲ့ပုံးထွန်ရောက်ွက်တွေမှာခါလောက်ရေဝင်တာတချို့နေရာမှာပေါင်လောက်ရေဝင်နေပြီးတော့မဲခေါင်ရက်ွက်တိုင်းရင်းသားနှစ်ချင်းခရိယံအသင်းတော်အကြောင်းမှာမြို့ကန်အယောက်50လောက်ပေးလို့ရပြောင်းနေကြရပါတယ်ဒီကနေ့နေ့လည်းနှစ်နာရီကျော်အထိမိုးတိမ်နေပေမဲ့ရေပြတ်မကြသေးဘူးလို့ဒေသခံတွေကပြောပြပါတယ်မင်းကမိုးကြီးတာနဲ့တောင်ကျရေစီးဆင်းလာတာကြောင့်မြို့ရဲနောက်တစ်ခေါက်ရေးကြီးတာလို့တာလော့ရက်ွက်အုပ်ချုပ်မှုက VOA ကိုပြောပါတယ်။ဒါချီလိမျိုးရက်ွက်အလိုက်စစ်ကောင်စီရဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေပေါင်းစည်းပြီးတော့ကယ်ဆယ်ရေးလုပ်ငန်းလုပ်နေတယ်လို့တာလော့ရက်ွက်အုပ်ချုပ်မှုကပြောပါတယ်။ဒါချီလိမှာပထမအကြိမ်ရေးကြီးခဲ့တဲ့တချို့နေရာတွေမှာရေကုန်ပြတ်မကျသေးပါဘူး။ရေပြတ်ကျသွားတဲ့နေရာတွေမှာတန်ရှင်းလုပ်ငန်းတွေလုပ်နေချိန်မှာနောက်ထပ်ရေကြီးမှုတွေထပ်ကြုံရတာလို့မြို့ကန်ကဆိုပါတယ်
။အရင်ရှေ့တစ်ခေါက်ကရေတာမကုန်သေးဘူး။ရှေ့တစ်ခေါက်ရေကြီးတာလည်းမြို့ထဲမှာရေကလည်းမကုန်သေးဘူး။နှုံးတွေကလည်းကျန်သေးရဲ့ဆိုတော့လူတွေကပြန်ပြီးတော့ပစ္စည်းရဲ့နေရာချပြီးနေရာထိုင်တာမျိုးမရှိသေးဘူးလေ။နှုံးတွေလည်းရှင်းလင်းတော့ဆိုတော့ဒါလို့ဈေးပဲဆိုလို့ရှိရင်တစ်စည်းလုံးပျက်စီးသွားတဲ့ရက်ွက်တစ်ခုလုံးလည်းအဲ့လိုမျိုးဆိုနှုံးတွေကအခုထိရှိသေးတယ်
။စက်တင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိတချီလိပ်မြို့မှာစံချိန်တွေရေကြီးခဲ့တာမှာတချို့ဆိုအိမ်ခေါင်မိုးပေါ်အထိတက်နေပြီးတော့ဘေးလုံးအောင်နေခဲ့ရတဲ့အထိဖြစ်ခဲ့တာပါ။အဲ့ဒီတော့ကရေကြီးမြေပြိုမှုကြောင့်ဆေးကနန်းနဲ့ချီပြီးတော့တေဆုံးရပြီးတစ်မျိုးလုံးဒီပါရေဘေးဒုက္ခရောက်ခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ရေဘေးကြောင့်ရွှွန်တို့တွေခါလောက်တင်ကြန်နေပြီးတော့တန်ရှင်းရင်းနဲ့ပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအလုံးစုံမလုပ်နိုင်သေးပါဘူး။ရေဘေးနောက်ဆက်တွဲကဲဆဲကူညီရေးလုပ်ငန်းနဲ့ပတ်သက်လို့စစ်ကောင်စီအနေနဲ့ထိထိရောက်ရောက်လှုံ့ဆော်တာမရှိဘဲနဲ့မြို့ကန်တွေနဲ့ပရဟိတအဖွဲ့တွေကိုတူကိုထားစနစ်နဲ့သာလှုံ့ဆော်နေရတယ်လို့မြို့ကန်တွေကပြောဆိုကြပါတယ်ရှင်